စစ်ကောင်စီနဲ့အာရကတပ်တော် AA ဂျာတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့တောင်ကုန်းမြို့ပေါ်ကို AA ဘက်ကထိတ်ချုပ်ထားပြီးမြို့ပေါ်မှာပြင်းမိတဲ့အရက်သားတွေကို AA ဘက်ကကယ်ထုတ်ပေးနေတယ်လို့တောင်ကုန်းဒေသခံတို့ကပြောပါတယ်စစ်ကောင်စီလက်ချောင်းပစ်ခတ်မှုကြောင့်ဒီရက်ပိုင်းတွင်အရက်သား9ဦးထက်မနည်းထိခိုက်သေဆုံးတာလည်းရှိပါတယ်ဒါအပြင်ရခိုင်ပြည်နယ်ကအန်းနဲ့မောင်တော်မျိုးနယ်တွေမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုကိုဆန်ကျော်ကပြောပြပေးပါမယ်
။အာရကတပ်တော် AA ထိုးစစ်ဆင်တိုက်နေတဲ့မျိုးနယ်တွေထဲကတစ်ခုဖြစ်တဲ့တောင်ကုန်းမျိုးနယ်မှာစစ်ကောင်စီတက်စကန်တော်တော်များများ AA ဘက်ကတင်ပိုက်ထားပြီးမျိုးပေါ်အထိထိန်းချုပ်ထားနိုင်ပြီဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိမှာတော့တောင်ကုန်းမျိုးပေါ်မှာပိတ်မိနေတဲ့ဒေသခံတွေကို AA ဘက်ကကယ်ထုတ်နေတယ်လို့တောင်ကုန်းမျိုးပေါ်ကနေထွက်ပြေးတိမ်းရှောင်လာတဲ့ဒေသခံတူကပြောပါတယ်။
မျိုးပေါ်မှာတိုက်ပွဲတို့နေသွားပြီလို့ပြောလို့ရတယ်မျိုးပေါ်လည်းဒါအေးအေးတက်တို့ကဟိုချင်းရှုပ်လိုက်ပြီလို့ပြောလို့ရတဲ့အရှင်တွေရောက်သွားပြီဘာလို့ဆိုရင်ဒီမျိုးပေါ်မှာတချို့ပိုက်မိနေတဲ့သူတွေကိုဒီတက်တို့ကလာပြီးတော့ခေထုတ်တာရှိတယ်ဒါမျိုးပေါ်မှာသွားတာဆောက်ရှနေတာရှိနေပြီဒါနာဒီစက်ကောင်စီတက်တွေကသူငကိုအထိုင်ရှာခဲ့တဲ့နေရာတွေကနေပြီးတော့တက်ဆုပ်သွားပြီးတော့အဲ့ဒီမှာသူတို့တိုင်ရင်တက်မတွေထည့်ကိုဝင်သွားကြပြီတော့အဲ့မှာတော့အဲ့ဒီကပဲသူတို့ခံစားပြနေတာတွေ့ရတယ
်အခုလို့တက်စကန်တော်တော်များများကိုလက်လွတ်ဆုံးရှုံးလိုက်ရတဲ့စစ်ကောင်စီအနေနဲ့လေကြောင်းကနေဘုံကျဲတာတွေလက်နက်ကြီးတွေပစ်ခတ်တာတွေကြောင့်ဒီအပိုင်းအတွင်းမှာပဲအရက်သား9ဦးထက်မနည်းသေဆုံးပြီးတော့ဒဏ်ရာရတာတွေလည်းရှိတယ်လို့သူကဆက်ပြောပါတယ
်ဒီမြို့ပေါ်မှာဆိုလို့ရှိရင်အဲ့ဟိုမကြသိမီကပဲအောင်မြင့်အေးလို့တယောက်သူကဒီလူကတော့ဟာပေါ့တက်ကတော့လက်စီပတ်ဝန်းကျင်လောက်မှရှိနေပြီအဲသူက18နှစ်လောက်မှာအဲ့မှာတင်တောင်းတိုက်ပွဲမှာပဲအဘုံဆန်ကြည့်ပြီးတော့ဆုံးတာလို့ကြားရတယ်18နှစ်လောက်မှာပြီးတော့ဒီဘက်ဟိုမှာကြားတော့19နှစ်မှာကြားတော့အဲတန်ချီကိုင်းရွာပေါ့နော်တန်ချီကိုင်းရွာဆိုဒီရွာမှာကတော့ချင်းတိုင်းရင်သားအများစုနေထိုင်နေနေရလို့ပြောလို့ရတယ်အဲ့ဒီရွာကိုကြားတယ်ရွာကိုကြားပြီးတော့အဲ့မှာအရသာ၄ယောက်ဆုံးပြီးတော့နောက်ထပ်6ယောက်လောက်ပြန်ရတာရှိတယ်အဲပြီးရင်ကျွန်တော်တို့ဒီဖက်တန်တွင်းသွားတဲ့လမ်းဖက်မှာဆိုအထွေပေါ့အဲ့ဒီမှာဆိုရင်ရန်ကုန်ရွာဆိုလို့ရှိလေအရသာ၄ယောက်လောက်ပြန်ဆုံးခဲ့တယ်နောက်တန်ရတာလည်းရှိတယ
်လက်ရှိမှာတော့တောင်ကုန်းမြို့ပေါ်ကို AA ဘက်ကထိန်းချုပ်ထားနိုင်ပြီဆိုပေမဲ့စစ်ကောင်စီကအဓိကတပ်မတိုင်ရင်းတွေဖြစ်တဲ့စကခ5ခမရ346ခမရ544စတဲ့တပ်တွေရှိနေသေးတာလည်းဖြစ်ပါတယ်အဲ့ဒီတပ်တွေကတော့တောင်ကုန်းမြို့ပြင်တွေမှာရှိနေတာလည်းဖြစ်ပါတယ်စစ်ကောင်စီအနေနဲ့ရခိုင်ပြည်နယ်တိုက်ပွဲတွေမှာလေကြောင်းကိုအဓိကအသုံးပြုပြီးတော့လူနေရက်ကွက်ကြေးရွာတွေဆေးရုံဆေးခန်းတွေနဲ့တာသနိကအဆောက်အုံတွေကိုဘုံကျဲတိုက်ခိုက်နေတာကြောင့်မကြာခဏဆိုသလိုအရက်သားတွေတိုက်ဆုံနေရတာဖြစ်တယ်လို့တောင်ကုန်းဒေသခံတူဦးကပြောပါတယ
်။ဒါပေမဲ့လေကြောင်းအန်ဒီတခုကိုတော့စိုးရင်ရတယ်။လေရင်တွေနောက်ပြီးတော့အဲ့ဒီလက်နက်ကြီးတွေကသူတို့ကမထင်တယ်လို့လှမ်းပြစ်တယ်။အခုနောက်ပိုင်းတွေမှာဆိုလို့ရှိရင်သူကဒီအရသာတွေကိုပဲပြင်မှတ်ထားတိုက်ခိုက်လာတာတွေ့တယ်စစ်ပွဲထဲမှာသူတို့အာရုံတိုက်မရှိတော့ဘူးနောက်တစ်ခုသူတို့ကစစ်ပွဲကိုလည်းနိုင်အောင်မတိုက်နိုင်သလိုစစ်ပွဲကိုနိုင်အောင်တိုက်ဖို့လည်းသူတို့အရေးရှိလည်းမရှိဘူးတိုက်ဆန္ဒလည်းမရှိဘူးအဲသူတို့လုံနိုင်တာဗာလဲဆိုပြည်သူဒုက္ခပေးမယ်ပြည်သူနေတဲ့စာဦးတွေနေအိမ်တွေကိုဘုံတိုက်ဟိုဘုံကျင်းမယ်မိတိုက်မယ်အဲအဲ့လိုမျိုးလုပ်တယ်နှစ်စင်းနဲ့ညနေကဆိုလို့ရှိရင်ကျွန်တော်ဒီ36တန်းနဲ့အနီးမှာရှိတဲ့ပုံညိုရွာကိုသူတို့စကခါငါတက်မထရလင်းနေကြီးနဲ့လှမ်းပြေတယ်အဲ့မှာနေတော်တော်များများမိလောင်သွားတယ်အဲအဲ့လိုမျိုးနေရှိတယ
်ဒါအပြင်ရခိုင်တောင်ပိုင်းကဂွားမြို့နယ်မှာလည်းစစ်ကောင်စီနဲ့အာရခတပ်တော်အေအေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့စစ်ကောင်စီဘက်ကတော့လေကြောင်းရေကြောင်းတွေကနေလက်နက်ကြီးတွေပစ်ကူပေးနေတယ်လို့ဒေသခံတွေကပြောပါတယ်တစ်ဆက်တည်းမှာပဲအန်းနဲ့မောင်တော်မြို့နယ်တွေကိုလည်းအာရခတပ်တော်အေအေဘက်ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေတာလည်းဖြစ်ပါတယ်ရခိုင်တိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့အာရခတပ်တော် AA နှစ်ဖက်စလုံးသတင်းတစုံတရာထုတ်ထားတာမျိုးမတွေ့ရသေးပါဘူး။ဒါအပြင်ရခိုင်ပြည်နယ်မှာဖုန်းနဲ့အင်တာနက်လိုင်းတွေလည်းဖြတ်တောက်ခံထားရပါတယ်ခင်ဗျာ။